ဘုံမြို့မှာခံသက်လို့အသားစီးတွေကာယံဆန္ဒပြမှုတွေကိုတပ်တွေကအပြင်းထန်နှိမ်နှင်းထည့်ပြီးတဲ့ကဆန္ဒပြမှုတွေမှာပါဝင်လှုပ်ရှားတဲ့သူတွေကိုလိုက်လံရှာဖွေဖမ်းဆီးနေပါတယ်။ဆန္ဒပြတပိတ်ကိုဥဆောင်သူတွေ CDN NRP ဆန်ရေးလှုပ်ရှားမှုမှာပါဝင်တဲ့ဝန်ထမ်းတွေကိုလိုက်လံဖမ်းဆီးမှုတွေအခုရက်ပိုင်းတွေမှာပိုလှုပ်လာတာဖြစ်ပါတယ်။သူတို့ပုံနေနိုင်တယ်လို့စံလျာရှိတဲ့ဘုံရင်ကျောင်းတွေတည်းထိလိုက်လံရှာဖွေနေတယ်လို့ပခိုးမြို့ခံတယောက်ကပြောပါတယ
်။ဒီနေ့အမှုရေပြောတယ်ကိုဒီနေ့အမှုရေပေါ့။အဲ့ဘက်မှာလည်းဒီတပိတ်ကောင်းကောင်းတွေပုံနေတာများအတန်ကြားတယ်။သူကကြားတယ်နော်။သူကအကူလိုက်နေရတယ်။မနေ့ကဒီပခိုးတွေကပုံကြောင်းနေကြတယ်ကြားလိုက်နေတယ်ကို။မနေ့ကဆိုရင်တန်းကြကောင်းကောင်းတယောက်အဲ့ဥက္ကူရှိနေနေပေါ့။နေစရာရှိသူဆိုပြီးစကန်ခေါ်ရတယ်ကြား။အခုကလားကနဲ့အသက်50ကျော်ပြီပေါ့။ပခိုးမြို့မှာပဲ။ခုရောက်တော့50နဲ့အမှုဖွင့်ဖွင့်ပြီးတခါလဲဆန်းလိုက်တယ်။ဒီနေ့ကတော့သွေးနှုတ်ပုံကိုပုံမှန်နဲ့ဆက်ဆိုပြီးကပ်ပွင့်တယ်ပေါ့
။ပခိုးမြို့ထဲမှာဆိုရင်လဲဆန္ဒပြခဲ့တဲ့လူငယ်များပြား내ဘက်ကိုတင်းချောင်နေရတယ်လို့ဒေတာခန့်လူငယ်တူကပြောပါတယ်
ကျိုးကျွန်တော်တို့မြို့ရဲ့ဘက်ကရက်ွက်တည်းဆိုရင်ရက်ွက်တစ်ခုလုံးကြီးကမလူမရှိတော့ဘူးလေဒီလိုတော်တော်နေရတာကိုရက်ွက်သုံးလေးခုတော့တော့မရှိတော့ဘူးခမန်းကြီးကတော့ထောင်နာတော့ကပ်ပါသူကလူငယ်တွေတော်တော်များများမရှိတော့ဘူး
အဖမ်းခံရမှာဆိုလို့ထွက်ပြေးသူတွေရှိနေသလိုအဖမ်းခံရသူတွေလည်းရှိနေပါတယ်စီတန်လှုပ်ရှားမှုမှာပါဝင်ခဲ့တဲ့ကဝမြို့နယ်ကျောင်းဆရာမနှူးမကြခင်ရက်ကပဲဖမ်းဆီးခံရတယ်လို့ဘကူးမြို့ခံပညာရေးဝန်ထမ်းတယောက်ကလည်းပြောပြပါတယ
်ဟိုတနေ့ကတော့စီတန်ဆရာမနှစ်ယောက်ကိုခံရတယ်လို့တပ်သား၁၀လေးနားရောက်လာတယ်နော်အေးဝမ်းကြောင်းတွေခံရတာကဝမြို့နယ်ကလေးကြီးကဆရာမနှစ်ယောက်ကတော့ဒေါ်မင်းမြင့်ဆန်းနဲ့ဒေါ်မိုးပပဝင်းဒေါ်မင်းမြင့်ဆန်းကလေရန်ပြဒေါ်မိုးပပဝင်းကမိရန်ပ
ြဖေဝါရီလမှာစစ်တပ်အာဏာသိမ်းပြီးကတည်းကရုံးမသက်ပဲ CDN လှုပ်ရှားမှုမှာပါဝင်ဆန္ဒပြနေတဲ့ဝန်ထမ်းတွေဟာရက်ကြလာတဲ့အမျှနေထိုင်စားတောက်ရေးအခက်အခဲရှိလာတယ်လို့ဘကူးမြို့ခံတူကပြောပြပါတယ
်ရှိတာပေါ့ကောဒီစားဝတ်နေရတဲ့အခါကသူတို့ကလူရေးစားရေးတွေကအခက်အခဲတွေရှိကြတယ်မင်းအလူရအဲ့လိုမျိုးတန်းတူရမျိုးကြတော့ရှိပါတယ်ဖြစ်ဆိုမဲ့ဝန်မှန်းကြီးမှုတွေဒီမှာဝန်မှန်းကြီးကထုတ်လို့မရတော့ဘူးလေအစံနဲ့ထုတ်လို့မရတော့ဘူးပေါ့အခက်အခဲကတော့ရှိပါသူတို့ကတော့ပို့ပြတာပေါ့ကွယ်ပြည်နမားတွေကတော့
ဧပြီလ9ရက်နေ့တုန်းကဘကူးမြို့အစည်းကတပိတ်စစ်ကြောင်းရခံတပ်လို့လှုပ်ထားတဲ့နေရာကိုစစ်ကောင်စီတပ်တွေကနေပြစ်ခတ်ပြိုကွင်းခဲ့လို့80ထက်မနည်းတိတ်ဆုံးခဲ့တယ်လို့အများပြားတန်ရန်ရရှိခဲ့ပါတယ်အဲ့ဒီသပိတ်ခန္ဓာရှိတဲ့မဂရစ်လမ်းမကြီးနေရာကိုလုံခြုံရေးတပ်ဖွဲ့တွေကနေနေရာယူထားပြီး6လပြည့်ကမှုတွေလုပ်နေတယ်လို့လည်းမြို့ခံတွေကပြောပြကြပါတယ်အခုလိုအချိန်နေရမှာပဲဘကူးမြို့မှာတောင်းဆိုကြွေးကြော်တာတွေကိုရေးသားထားတဲ့စိုင်းပုတ်တွေစတစ်ကာတွေကပ်ပြီးလူမဲ့တပိတ်အစံသိပ်တပိတ်တွေဆက်ပြီးလုပ်နေကြပါတယ်ခင်ဗျာ